မြန်မာနိုင်ငံမှာလူခွင့်ရေးပါဝင်နိုင်ငံတကာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့အဓိကတွန်းအားပေးထားတဲ့မြန်မာအရေးဆုံးဖြတ်ချက်ကို83နှစ်မြောက်ကုလသမဂ္ဂထူထောင်ညီလာခံကစနေနေ့ဒီဇင်ဘာလ22ရက်နေ့တုန်းကပဲထောက်ခံမဲ့136မိနစ်အတည်ပြုခဲ့ပါတယ်မြန်မာစစ်အဖွဲ့ကတော့ဒီဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ဂုဏ်သိက္ခာနဲ့အချုပ်အခြာကိုလုံးဝလျှို့ရှူထားတဲ့ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကညလာကံမှာထောက်ပြခဲ့ပါတယ်ဒီအကြောင်းမိုက်အင်ဂျင်နိုင်ရှင်းပြပါဦးခင်ဗျာ
ကောင်းပါပြီ The Human Rights Situation in Myanmar မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းအမှတ်9ကို83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေစနေနေ့ကအခုလိုမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ
် The result of the vote is as follows in favor 136 against 8
ကုလသမဂ္ဂအထွေထွေညီလာခံအလှည့်ကျဥက္ကဋ္ဌမာရီယာဖရန်နန်ဒါအက်စပီနိုစာဂစ်ကနေမြမရေးဆုံးဖြတ်ချက်မူကြမ်းအပေါ်မဲခွဲတဲ့ရလဒ်တွေကိုကြေညာသွားတာပါအဲ့ဒီမှာထောက်ခံမဲ136မဲကန့်ကွက်မဲ8မဲကြားနေမဲ22မဲရခဲ့တဲ့အတွက်ဆုံးဖြတ်ချက်အတည်ပြုလိုက်ကြောင်းအလှည့်ကျဥက္ကဋ္ဌကကြေညာသွားတာဖြစ်ပါတယ်မြမဆွေရဘက်ကတော့အခုလိုမြမရေးဆုံးဖြတ်ချက်ကိုနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပြီးအပြုသဘောမဆောင်ဘဲယုံကြည်မှုပြတ်ပြားစေတဲ့အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တိုဆွမ်းကညီလာခံမှာအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် The tone and tenor of the draft resolution number 5 is hostile, provocative and demonstrates a total disregard for dignity and sovereignty
ဆုံးဖြတ်ချက်မူကြမ်းရဲ့သဘောထားနဲ့အဓိပ္ပာယ်ဟာတိတ်ကိုဆိုးဝါးရန်လိုနေပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ဂုဏ်သိက္ခာနဲ့အချုပ်အခြာအာဏာကိုလုံးဝလစ်လျူရှုထားရရောက်ပါတယ်ဒီမူကြမ်းဟာကြီးမားလာတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစိန်ခေါ်မှုတွေကိုရင်ဆိုင်နေရပြီးတိမ်မွေ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံပေါ်မှာလူတစ်မျိုးမလူတစ်မျိုးကျင့်သုံးတဲ့လူခွင့်ရေးစံနှုန်းကိုရွေးချယ်ပြီးခွဲခြားကျင့်သုံးမှုတွေကိုမြင်တွေ့နိုင်တဲ့စံနမူနာအစိုးပြုမူကြမ်းတရားပဲဖြစ်ပါတယ်
ဒါတင်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မျှတမှုမရှိတဲ့အတွက်မြန်မာဆိုရဘက်ကလိုက်နာဖို့မရှိကြောင်းတမတ်ကြီးကအခုလိုပြောပါတယ
် We shall not be bound by this unfair resolution. However, we shall continue to work for voluntary, safe and dignified repatriation of the displaced persons to build rule of law, peace, harmony and sustainable development for all people in
the country. တရားမျှတမှုမရှိတဲ့ဒီဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့မရှိပေမဲ့ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေနဲ့မြန်မာနိုင်ငံရေးရှည်တည်ထောင်ခံရပြီးခန့်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေကိုအကောင့်ထည်ဖော်လျက်ရှိတဲ့နေရာမှာနေရွှန့်ခွာသားသူတွေရဲ့ဆန္ဒလျောက်ဘေးအန္တရာယ်ကင်းရှင်းပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်လာရေးရခိုင်ပြည်နယ်ရှိပြည်သူအလုံးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတဟဇာတရှိရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မြန်မာနိုင်ငံအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်လွတ်လပ်ပွင့်လင်းမြင်သာပြီးဂုံထိတ်ကရှိရှိဆောင်ရွက်နိုင်မှုစုံစမ်းစစ်ဆေးကော်မရှင်ကိုလည်းဖွဲ့စည်းထားပါတယ်လက်မှတ်ရေးထိုးထားတဲ့အစီအစဉ်တွေနဲ့သဘောတူညီချက်တွေအရနေရွှန့်ခွာသွားသူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ
်အခုလိုအင်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာမွတ်စလင်ခုနသိန်းကျော်အခြေအနေကိုအဓိကမိမောင်းထိုးပြထားတဲ့အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့သူတို့လည်းဓာတ်ရိုက်တက်ဆိုင်နေပြီးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်မြမအရေးဆုံးဖြတ်ချက်မှာပါတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြမနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘူကနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေဒေါ်လာတသန်းကျော်ကိစ္စနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်ကအခုလိုဆွေးနွေးသွားပါတယ
် On our part we would also continue to support the activities of the Secretary General's special envoy on the situation of Myanmar
ကျွန်တော်တို့ဘက်ကတော့မြန်မာအရေးနဲ့ပတ်သက်လို့အတူရင်းမှုချုပ်ရုံးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဒါပေမဲ့လည်းဘတ်ဂျက်အစီအစဉ်မှာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့သူ့ရုံးရဲ့ပြည်တွင်းသွာလာစရိတ်ကို90ရာခိုင်နှုန်းဖြတ်တောက်တာတွေ့ရတဲ့အတွက်စိတ်ပျက်မိပါတယ်။ဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာအာဏာပိုင်တွေဘက်ကအထူးကိုယ်စားလှယ်နဲ့အဖွဲ့သွာလာရေးလွယ်ကူစေဖို့အကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပြီးလက်ခံမဲ့ကိစ္စမြန်မာတမ်မတ်ကြီးပြောသွားတာကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကကြိုဆိုကြောင်းသူကအခုလိုဆက်ပြောပါတယ်။
As a neighboring state to Myanmar, Bangladesh remains committed to promoting peace and security, human rights, and
sustainability. ငြိမ်းချမ်းရေး၊လုံခြုံရေး၊လူ့အခွင့်အရေးနဲ့ရေရှည်တည်တံ့ဖွံ့ဖြိုးတိုးတက်မှုအတွက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာသားမကြီးပြောကြားခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူများကိုဘေးကင်းလုံခြုံစွာရခိုင်ပြည်နယ်ကသူတို့နေအိမ်တွေဒါမှမဟုတ်သူတို့နေသင့်ရာနေရာကိုပြန်လာရေးအတွက်ဆောင်ရွက်သွားမယ်ဆိုတဲ့ပြောဆိုချက်ကိုကြိုဆိုပါတယ်။ဒါကိုလာမယ့်နှစ်မှာအကောင့်ထဲပို့နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။
အခုလိုမြမအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံပေးပေးခဲ့တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်အပါအဝင် American, Canada, Australia နဲ့ Mexico စတဲ့နိုင်ငံပေါင်း136နိုင်ငံပါဝင်ပါတယ်။ကန့်ကွက်ခဲ့တဲ့နိုင်ငံတွေထဲမှာတော့တရုတ် Russia, Belarus, မြန်မာအပါအဝင်အာဆီယံနိုင်ငံတွေဖြစ်တဲ့ Cambodia, Laos, Vietnam, Philippines စတဲ့နိုင်ငံပေါင်း7နိုင်ငံပါဝင်ပါတယ်။ကြားနေမဲ့22နိုင်ငံထဲမှာတော့မြောက်ကိုရီးယား, Singapore,ထိုင်း၊ India, Japan, Nepal, Bhutan, Sri Lanka, အရှေ့တီမောစတာတွေပါဝင်ပါတယ်။ညီလာခံအတွင်းထူးခြားချက်တစ်ခုကတော့မြမရေးဆုံးဖြတ်ချက်ကိုအရင်ကကြားနေမဲ့ဖြစ်နေခဲ့တဲ့တောင်အာဖရိကနိုင်ငံကနေအခုထောက်ခံမဲ့ဖြစ်ပြောင်းလဲရပ်တည်ခဲ့တာပါ။နိုဝင်ဘာလ16ရက်နေ့ကအထွေထွေညီလာခံရဲ့တတိယကော်မတီမှာမြမရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုတော့ကတောင်အာဖရိကကကြားနေမဲ့ပေးခဲ့ပါတယ်။သူတို့အခုဘာကြောင့်ထောက်ခံမဲ့ပေးခဲ့ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂဆိုင်ရာတောင်အာဖရိကတန်ကိုစလေကညီလာခံမှာအခုလိုပြောသွားပါတယ်။
South Africa expresses its deep concern about the deteriorating human rights situation in Myanmar and calls for an end to the human suffering experienced.
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေအတော်လေးဆိုးရွားနေတာကိုတောင်အာဖရိကနိုင်ငံအနေနဲ့အင်မတန်စိုးရိမ်မကင်းဖြစ်မိကြောင်းရိုဟင်ဂျာတွေဒုက္ခဆင်းရဲခံစားရမှုတွေကိုအဆုံးသတ်စေဖို့လဲတောင်းဆိုကြောင်းနဲ့တောင်အာဖရိကနိုင်ငံအနေနဲ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဖြစ်တဲ့လူခွင့်ရေးကိုမြင့်တင်အကာအကွယ်ပေးရေးလေးစားတဲ့အနေနဲ့အခုမြမအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံပေးတာဖြစ်ကြောင်းပြောသွားတာပါဒီနှစ်မြမအရေးဆုံးဖြတ်ချက်မှာ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်9000ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်ကိုအတင်းကျပ်မောင်းထုတ်ခဲ့မှုအပါအဝင်လူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေကနေစစ်ဆေးအရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အစည်းကိုထပ်ပြီးအတည်ပြုထားပြီးဒီအတွက်အမေရိကန်ဒေါ်လာ26တန်းကျော်သုံးစွဲဖို့အတည်ပြုခဲ့ပါတယ်ရှင်